ကဘာရတဲ့ဥရူပြောင်းလဲဖောက်ပြန်မှုကိုတားဆီးနိုင်ဖို့တာဝန်ရှိသူတွေကင်တွယ်ဆောင်ရွက်ကြဖို့တောင်းဆိုတဲ့ကဘာတော်ဝန်ကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေကိုဒီကနေ့ပြုလုပ်နေကြပါတယ်။တင်းနှင်းလာနေကြရဲ့နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှစတင်မဲ့ဂျာတီဥရူဆိုင်ရာညီလာခံမတိုင်ခင်နိုင်ငံစုံမှဆန္ဒပြပွဲတွေကိုအချိန်ကိုက်ပြုလုပ်နေကြတာပါ။တဘာဝပတ်ဝန်းကျင်အရေးအတွက်အပတ်စဉ်ကျောင်းတရဖြတ်ပြီးဆန္ဒပြတဲ့ဆွီဒင်နိုင်ငံကဆယ်ကျော်သက်လှုပ်ရှားသူဂရက်တာသွန်စဘာ့ကိုထောက်ခံမှုပြတဲ့အနေနဲ့အမေရိကန်ပြည်ထောင်စုမှဝါရှင်တန်မြို့တော်အပါအဝင်မြို့တော်များများကကျောင်းသူကျောင်းသားတွေဒီကနေ့စာသင်ခန်းတွေမသာပဲဆန္ဒပြကြဖို့စီစဉ်ထားကြပါတယ်။အစောပိုင်းတုန်းကလည်းဩစတြေးလျနိုင်ငံတဝန်းကကျောင်းသူကျောင်းသားထောင်ပေါင်းချီစာသင်ခန်းတွေထဲကနေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ကျောင်းသားတွေထဲမှာရာသီဥတုပြောင်းလဲမှုကြောင့်ဖြစ်တဲ့အကျိုးဆက်တွေကိုတင်နေရတယ်လို့ဒီအတွက်ကိုယ်တိုင်ပါဝင်ပြောင်းလဲဖို့လိုအပ်တယ်ဆိုတာသဘောပေါက်တဲ့အတွက်ဆန္ဒပြရတာလို့ကျောင်းသူကျောင်းသားတွေကပြောကြပါတယ်။ဟောင်ကောင်၊အိန္ဒိယ၊ဖိလစ်ပိုင်၊ထိုင်းစတဲ့အာရှနိုင်ငံတော်တော်များများမှလည်းကျောင်းသားလူငယ်တွေအပါအဝင်ထောင်နဲ့ချီတောင်းဆိုဆန္ဒပြကြပါတယ်။ထိုင်းတဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးချုပ်ရှိမှလူငယ်200လောက်ကတေးချင်းရောင်ဆောင်လဲပြောင်းပြီးတော့ရာသီဥတုဖောက်ပြန်နေမှုအပေါ်အစိုးရကကင်တွယ်ဆောင်ရွက်ဖို့တောင်းဆိုခဲ့ကြပါတယ်။အာဖရိကတိုင်းနိုင်ငံတချို့မှလည်းအလားတူဆန္ဒပြနေကြပါတယ်။ရာသီဥတုဖောက်ပြန်ဆိုးကျိုးတွေကိုကမ္ဘာနေရာတိုင်းမှာဒန်းတူခံစားနေရတာဖြစ်တယ်လို့ဆန္ဒပြကြတဲ့သူကြရတဲ့အကြောင်းကင်ညာနိုင်ငံနိုင်ရိုဘီမြို့တော်ကဆန္ဒပြသူတွေကပြောပါတယ်။ကျောင်းသားလူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲတွေကိုလက်တက်အမေရိကနဲ့ဥရောပနိုင်ငံတွေမှာလည်းလုပ်နေကြပါရဲ့ရှင်။